လဘနိုနိုင်ငံကဟက်စ်ဘူလာအဖွဲ့ရဲ့အစစ်မြင်ခေါင်းဆောင်နောက်တစ်ယောက်လေကြောင်းတက်ခတ်မှုတွင်သေဆုံးသွားတဲ့အကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ဟက်စ်ဘူလာအဖွဲ့ခေါင်းဆောင်ဟာဆန်နက်စရာလာသေဆုံးမှုနဲ့တက်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကြုံနေရတဲ့အချိန်မှာပဲခုနောက်ထပ်ခေါင်းဆောင်တစ်ယောက်သေဆုံးတဲ့သတင်းထွက်ပေါ်လာတာပါ။ဟက်စ်ဘူလာအဖွဲ့ရဲ့ဗဟိုကောင်စီမှဒုတိယအကြီးဆုံးဖြစ်တဲ့နဗီကောင်စနေနေ့ကလေကြောင်းတက်ခတ်မှုမှာသေဆုံးခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ပင်ရမှာလေကြောင်းတက်ခတ်မှုဖြစ်ပွားခဲ့တယ်လဲဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတည်ဆုံးမှုတဲ့နဲ့ပတ်သက်လို့ Hezbollah ဘက်ကလက်တလုံးတုံ့ပြန်တာလည်းမတွေ့ရသေးပါဘူးမကြသေးခင်သတင်းပတ်တွေက Israel ရဲ့တက်ခတ်မှုတွေကြောင့်တည်ဆုံးသူတွေထဲမှာတော့ Hezbollah ဘက်စတင်တူတော်ရမှာပါဝင်ခဲ့ကြပြီးဖမ်းဆီးမှုတွေတပ်ဖြတ်မှုတွေကိုဆယ်စုနှစ်နဲ့ချီတင်းရှောင်ခဲ့ကြသလိုအဖွဲ့ခေါင်းဆောင် Nasrallah နဲ့နှိစက်သူတွေပါဝင်ထိတ်တန့်တက်မှုတွေလည်းပါဝင်ခဲ့ကြတာပါHezbollah ဖွဲ့နဲ့တုံးတဲ့ပေဂျာနဲ့ Walkie Talkie တို့လိုစစ်တွေပစ္စည်းမှာပောက်ခွဲပစ္စည်းတွေနဲ့အစစ်မြင့်တက်ခတ်ခံရမှုတွေနဲ့လည်းကြုံတွေ့ခဲ့ရပြီးအစ်စွေးရဲ့လက်ချက်လိုလည်းအများကယူဆထားကြပါတယ်ခင်ဗျာ။